အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နတန်ယာဟူးကအင်္ဂါနေ့ရွေးကောက်ပွဲမှာသူပြန်ရွေးခေရင်အနောက်ဘက်ကံကဂျူးအခြေချစကန်တွေအားလုံးကိုအစ္စရေးနိုင်ငံပိုင်နဲ့အတွင်းသွတ်သွင်းမယ်လို့တင်းနလာနေကပြောလိုက်ပါတယ်ရွေးကောက်ပွဲမကျင်းပကလေးလေးကမှာပဲသူ့ရဲ့အမျိုးသားရေးဝါဒအခြေခံမဲဆွယ်ပွဲနောက်ဆုံးစကားကိုပြောလိုက်တာဖြစ်ပါတယ်အစ္စရေးနိုင်ငံရဲ့တက်တန်းအကြဆုံးဝန်ကြီးချုပ်ဖြစ်သူနတန်ယာဟူးဟာသူ့အတွက်စံချိန်တင်တက်တန်း၅ချိန်မြောက်ဝန်ကြီးချုပ်ဖြစ်လာရေးအတွက်ဘိုဟိုဝါဒီ Blue and White Party က Bernie Kent နဲ့ Scans နဲ့အချိန်နဲ့ရှင်ပန်းရမှာဖြစ်ပါတယ်နတန်ယာဟူးကအဂတိလိုက်စားမှုဆိုင်ရာဆက်ဆဲချက်တွေနဲ့ရင်ဆိုင်နေရပါတယ်အခုရွေးကောက်ပွဲဟာဧပြီလကကျင်းပခဲ့တဲ့ရွေးကောက်ပွဲအဖြစ်ဝန်ကြီးချုပ်နာတန်ယာဟူးအနေနဲ့လုံလောက်တဲ့လူများစုအစိုးရမဖွဲ့စည်းနိုင်ခဲ့တာကြောင့်6လအတွင်းဒုတိယအကြိမ်မြောက်ကျင်းပရတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။လူထုစစ်တမ်းတွေအရတော့အင်္ဂါနေ့ရွေးကောက်ပွဲဘယ်သူနိုင်မလဲဆိုတာပြောဖို့မလွယ်ကူပါဘူး။ကိုယ်တိုင်နေရာ120ရှိတဲ့ Israel Lutter Knesset မှာနာတန်ယာဟူးရဲ့လက်ရာလေးကပါတီနဲ့ Benny Gantz ဦးဆောင်တဲ့ Boho Wadi Blue and White Party တို့အကြားပေပါရီကကိုယ်စားလှယ်အများစုအနိုင်ရမလဲဆိုတာမခန့်မှန်းနိုင်ကြသေးပါဘူးရွေးကောက်ပွဲအကြိုကာလအတွင်းမှာဘဝင်းကျို့ဗတ်တညာဘတ်တနတ်တညာဟူဟာမြို့သားရေးဝါဒီတွေရဲ့ထောက်ခံမှုကိုရရှိအောင်ကြိုးစားနေခဲ့ပါတယ်ပြီးခဲ့တဲ့ပတ်ကလည်းသူ့ရဲ့မဟာမိတ် American သမ္မတ Donald Trump နဲ့လည်း American နဲ့ Israel နှစ်နိုင်ငံကာကွယ်ရေးစာချုပ်တရထားရှိနိုင်ခြေကိုပြောကြားခဲ့ပြီး Israel မြို့သားရေးဝါဒီတွေနဲ့ထောက်ခံမှုနဲ့ရွေးကောက်ပွဲကိုအနိုင်ရရေးကြိုးပမ်းနေပါတယ်ခင်ဗျာ